of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေဒီနေ့တာအမောပန်းပြကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ1925ရို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မာဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
ကျမသင်္ကီထိုက်ပါရှင်ဆီးရီးယားနိုင်ငံအဗရင်မြို့ကိုထိ ंछ ုပ်လိုက်ပြီလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်။ရုရှားသမ္မတရွေးကောက်ပွဲကိုတော့ဒီကနေ့ကျင်းပနေပြီးလက်ရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းလေးကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ဩစတြေးလျအာဆီယံထိပ်သီးညီလာခံမှာဒေါ်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုခဲ့ကြောင်းဩစတြေးလျဝန်ကြီးမဲလ်ကွန်တန်ဘူးကပြောကြားလိုက်ပါတယ်။
We discussed the situation in Rakhine State considerable length today, and Aung San Suu Kyi addressed the matter at comprehensively.
ဒီလိုဒေါ်ဆန်းစုကြည်ပေါ်ဖိအားပေးပြောဆိုမှုတွေရှိနေခြင်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအရေးအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒေါ်ဆန်းစုကြည်ဘက်ကမေတ္တာရက်ခံလိုက်ကြောင်းသတင်းတွေကိုသတင်းပြည်ချင်းမှာပဲတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူငိမ့်စုစီဥပဒေကျင့်စင်ရေးမူကြမ်းနဲ့ပတ်သက်လို့လာမယ့်သတင်းပတ်တဲ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေခြင်းမှာလူအခွင့်အရေးလှုပ်ရှားသူတွေကတော့ဒီမူကြမ်းအပေါ်မှာကက်ကွက်ဆန္ဒပြပွဲတွေလုပ်နေပါတယ်တခါမြောက်ကိုရီးယားနဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံမဲ့ကိစ္စပေါ်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒါတွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမသိဉ္ဇီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
ဆီးရီးယားနိုင်ငံအဖရင်မြို့လေကိုတူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားလက်နက်ကိုင်တပ်တွေကအပြည့်အဝထိ ंछ ုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီးလို့တူရကီသမ္မတရစ်စစ်ချေရဲ့အာရဝန်ကပြောဆိုလိုက်ပါတယ် YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့အဖရင်မြို့တဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းမှာဖော်ပြထားပါတယ်။အဖရင်မြို့ကနေပြီးခဲ့တဲ့ဗုဒ္ဓနေ့ကစလို့အိုးအိမ်စွန့်ခွာထွက်ပြေးရသူ300,000ကျော်ရှိနေပြီလို့မနေ့စနေနေ့ကဗစ်တင်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တူရကီစစ်လေရင်တွေနောက်လက်နက်ကြီးတွေနဲ့အဖရင်မြို့ကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။တချိန်ညမှာပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း2000လောက်ထွက်ပြေးခဲ့ကြတယ်လို့ရုရှားမီဒီယာကနေဖော်ပြပါတယ်။ဆီးရီးယားနိုင်ငံဂူတာအရှေ့ပိုင်းဒေသနဲ့အဗရင်မြို့တို့ကနေပြည်သူတွေအစုလိုက်အပြုံလိုက်ထွက်ပြေးရမှုအပေါ်အလွန်ပဲစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြီးခဲ့တဲ့တောက်ကြာနေ့မှာပြောဆိုထားပါတယ်ရှင်။
ရုရှားနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးရုရှားပြည်သူတွေလည်းမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါပြီ။ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲအနိုင်ရပြီးသမ္မတအဖြစ်ဆက်ရှိသွားဖို့တေချာသလောက်လည်းရှိနေပါတယ်။ရုရှားသမ္မတပူတင်ဟာလွန်ခဲ့တဲ့18နှစ်အတွင်းရုရှားနိုင်ငံကိုဦးဆောင်လာခဲ့တာဖြစ်ပါတယ်။ဒီနေ့ရွေးကောက်ပွဲမှာတော့မစ္စတာပူတင်နဲ့အပြိုင်ကိုယ်စားလှယ်လောင်း9ရက်ဝင်ပြိုင်ခဲ့ကြပြီမဲ့ဘသူကမှတော့မစ္စတာပူတင်ရဲ့သမ္မတရာထူးနေရာကိုယူနိုင်လောက်တဲ့အထိစိန်ခေါ်နိုင်တဲ့အနေအထားမရှိကြပါဘူး။သမ္မတဗူတင်ရဲ့ပြိုင်ဘက်တီထဲမှာအစိုးရအမျိုးသားရေးဝါဒီတွေနဲ့နာမည်ကျော်ရုပ်သံအစီအစဉ်တင်ဆက်သူတွေပါဝင်ပြီးတော့အဲ့ဒီလူတွေအနေနဲ့မဲရီအတွက်တိတ်ရမဲလို့လည်းမခံမှန်းထားကြပါဘူးသမ္မတဗူတင်အနေနဲ့မဲရီအတွက်ရာဂိုင်းနှုန်း50ကျော်ရလိမ့်မယ်လို့ခံမှန်းနေကြပြီးသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့80ရာဂိုင်းနှုန်းလောက်ရဖို့အထီကိုမျှော်လင့်နေပါတယ်ရုရှားနိုင်ငံရဲ့ရွေးကောက်ပွဲတွေကိုရုရှားနိုင်ငံသား109တန်းကမဲပေးဖို့မှတ်ပုံတင်ထားပြီးအစိုးရပိုင်းလူထုစစ်တမ်းကောက်ယူမှုကုမ္ပဏီ VCIOM ရဲ့စစ်တမ်းအရတော့မဲဆန္ဒရှင်87ရာခိုင်နှုန်းလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံကအစိုးရမဟုတ်တဲ့ Levada သုတေသနအဖွဲ့ကပြီးခဲ့တဲ့ဇန်ဘာလမှာကောက်ယူခဲ့တဲ့လူထုစစ်တမ်းအရတော့မဲဆန္ဒရှင်58ရာခိုင်နှုန်းကဒီရွေးကောက်ပွဲကိုသတိမှောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်။သမ္မတပူတင်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလကငွေကြေးအလွယ်သုံးစားပြုလုပ်မှုနဲ့ပြည်ထောင်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။နဗောနီကတော့သူ့ကိုဒီလိုပြည်ထောင်ချမှတ်ခဲ့တာဟာရွေးကောက်ပွဲမှာသူဝင်ပြိုင်နိုင်အောင်နိုင်ငံရေးအရာရည်ရွယ်ချက်ရှိရှိလုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ။
ရုရှားဆွေရကဗီတိန်တန်တမန်23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗီတိန်မျိုးပေါ်မှာရုရှားသရှူဟောင်းကိုအစိတ်ခတ်လှုပ်ချမှုနဲ့ပတ်သက်ပြီးဗီတိန်နဲ့ရုရှားကြားမနေ့စနေနေ့ကတင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားသရှူကိုခတ်ခဲ့တဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုပါတယ်။နိုဗီချုပ်ဓာတုအစိတ်ရဲ့မူရင်းဖြစ်နိုင်ခြင်းအဖြစ်ဥရောပနိုင်ငံ၄ခုကိုရုရှားနိုင်ငံသားရေးဝန်ကြီးဌာနကအစည်းအပြုစုဖော်ပြခဲ့တာပါဒီစည်းရင်းရဲ့ထိတ်ဆုံးမှာဗြိတိန်နိုင်ငံကိုထည့်ထားပြီးတခြားနိုင်ငံ၃ခုတို့ကတော့ Slovakia ချက်သမရနိုင်ငံနဲ့ Sweden နိုင်ငံတို့ကိုထည့်သွင်းထားပါတယ်နိုဗီချုပ်ဓာတုအစိတ်ကိုဗြိတိန်နိုင်ငံနဲ့အတူစည်းရင်းထဲမှာပါတဲ့နိုင်ငံ၃ခုတို့ကအသေးအချာသုတေသနလုပ်ခဲ့တာလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရမာရီယာဇာခါရော့ကရုရှားနိုင်ငံပိုင်ရုပ်သံနဲ့ဒီကနေ့တနင်္ဂနွေနေ့ညနေခင်းတွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့သူမှပြောဆိုချက်နဲ့ပတ်သက်ပြီးခိုင်မာတဲ့သက်တည်အထောက်အထားတွေတော့ပြောဆိုမသွားပါဘူး။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရဲ့ဓာတုအစိတ်ရဲ့ပင်ရင်းနဲ့ပတ်သက်ပြီးပြောဆိုချက်ဟာအခြေအမြစ်မရှိဘူးလို့ချက်နိုင်ငံသားရေးဝန်ကြီးကပြောဆိုပြီးတော့ပယ်ချလိုက်ပါတယ်ရှင်။
မြောက်ကိုရီးယားကိုယ်စားအဖွဲ့ဟာဆွီဒင်သံတမန်အနေနဲ့300ကြာဆွေးနွေးပြီးတဲ့နောက်ဒီထဲကအကြီးတန်းသံတမန်တဦးဟာအမေရိကန်သံတမန်ဟောင်းနေတဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကဒီကနေ့ပြောကြားလိုက်ပါတယ်ဒီဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံတာလည်းဖြစ်လာနိုင်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယညင်ကြားရေးမှူးချုပ်ချိုကန်အီးကိုတရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကနေဖင်လန်နိုင်ငံကိုသွားမဲ့လေယာဉ်ပေါ်ကိုတက်သွားတာတွေ့လိုက်တယ်လို့ယုံဟပ်သတင်းအေဂျင်စီကဖော်ပြပါရယ်။တန်တမာရက်ကွက်သတင်းရေးမီဒီယာကတော့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းကက်သလင်းစတီဗန်ဟာချိုနဲ့တွေ့မဲ့အမေရိကန်သံမဟောင်းလေးထဲမှာတဦးအပါဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါပြင်မြောက်ကိုရီးယားသံတမန်ဟာတောင်ကိုရီးယားဆိုရတဲ့ကလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါရယ်။ဖင်လန်နိုင်ငံကသံတမန်ရေးဆွေးနွေးပွဲအတွင်းမှာကိုရီးယားကျွမ်းစမနျူကလ িয়ার လက်နက်ကင်းစင်ရေးကိစ္စဧပြီလမှာပြုလုပ်ဖို့ရည်သတ်မှတ်ထားတဲ့ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့မေလမှာပြုလုပ်ဖို့ခန့်မှန်းနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စနဲ့ပတ်သက်ပြီးတော့အမြင်သဘောထားတွေကိုဆွေးနွေးဖော်လည်ကြမှာဖြစ်ပါတယ်။ဆွေးနွေးနိုင်ငံအနေနဲ့လည်းကိုရီးယားကျွမ်းစမတင်းမာမှုတွေရော့ချအောင်အကူအညီပေးတဲ့အနေနဲ့ဒီဆွေးနွေးပွဲကိုလက်ခံကျင်းပတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဆွေးနွေးသံမကြီး Olaf Skog ကတောက်ချာနေကပြောကြားခဲ့ပါတယ်ခင်ဗျာ။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166895.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရှစ်တောင်အရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ရဲ့၃ရက်ကြာအထူးထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးခဲ့ကြတဲ့ကိစ္စတွေထဲမှာတော့ရခိုင်ပြည်နယ်ကနေလူပေါင်းသိန်းကျီထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကဒီကနေ့သတင်းစာရှင်းလင်းပွဲမှာတော
့ She seeks support from ASEAN and other nations.To provide help with, from a humanitarian and capacity building, point of view.
ASEAN နဲ့ချားနိုင်ငံတွေဘက်ကနေလူသားချင်းစာနာထောက်ထားမှုနဲ့စွမ်းရည်မြင့်တင်ရေးရှုထောင့်ကနေအကူအညီအထောက်ပံ့ရေးကိုဒေါအောင်ဆန်းစုကြည်ကကြိုးစားခဲ့ပါတယ်။ပရိပခါတွေအိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေအဆုံးသတ်နိုင်ရေးအတွက်ဆွေးနွေးခဲ့ကြပြီးအလုံးရဲ့ရည်ရွယ်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေလူသားဆိုင်ရာကပ်ဘေးကြီးကနေငြိမ်ငြိမ်ချမ်းချမ်းနဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအတွက်ထောက်ပံ့ရေးဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့တာပါမြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့အခြေအနေပေါ်အိန္ဒိယနိုင်ငံတွင်အနေနဲ့ဆွေးရည်နေအကြောင်းဒါပေမဲ့အာဆီယံအနေနဲ့ဂျာဝန်ဆောင်ရွက်ရေးဖိအားပေးဆောင်ရွက်ရေးတို့လုပ်နိုင်မှာမဟုတ်ဘူးလို့အာဆီယံရဲ့အလှည့်ချဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ဒါပေမဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြရသူတွေအတွက်လူသားချင်းထောက်ထားမှုအကူအညီတွေထောက်ပံ့ပေးဖို့နဲ့ပရိပခအဆုံးသတ်နိုင်ရေးရေရှည်ဖြည့်ရှင်းချက်တွေထွက်ပေါ်လာဖို့အတွက်တော့ထောက်ခံဆောင်ရွက်သွားမယ်လို့ဩစတြေးလျနဲ့အာဆီယံအဖွဲ့ကြီးတို့ကပြောဆိုလိုက်ပါတယ်ရှင်
Australia နိုင်ငံမှာကျင်းပနေတဲ့ Australia နဲ့ ASEAN နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတက်ရောက်လာတဲ့ခေါင်းဆောင်တွေကမြောက်ကိုရီးယားနိုင်ငံကိုသူတို့ရဲ့ nuclear အစီအစဉ်ကိုအဆုံးသတ်ဖို့နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တန်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်ကြဖို့ဒီကနေ့မှာချင်းကြားချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒါပြင်တောင်တရုတ်ပင်လယ်တွင်ဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ရေပိုင်နဲ့ဒီအတွင်းမှာတက်ဖြန့်ချထားတာတွေမလုပ်ဖို့နဲ့နိုင်ငံအမဲကျင်းဝတ်စည်းကမ်းတွေအတိုင်းနိုင်ငံဆောင်ရွက်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အာဆီယံကောင်းဆောင်ရဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့သက်ဆိုင်ရာဆုံးဖြတ်ချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့တိုက်တွန်းလိုက်ပြီးတော့နိုင်ငံတွေအားလုံးအနေနဲ့လည်းတန်ခတ်ပိတ်ဆို့မှုတွေအတိုင်းကောင်းထဲပေါ်ဆောင်ရွက်ကြဖို့တောင်းဆိုပါတယ်။ဒါ့အပြင်ဒီဆွေးနွေးပွဲတက်မှာတက်ရောက်လာတဲ့နိုင်ငံတွေအနေနဲ့မြောက်ကိုရီးယားနိုင်ငံဘက်ကမစင်မချင်တဲ့တရားမဝင်လှုပ်ဆောင်နေတဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအထူးပဲစိုးရိမ်ပြီးတော့ဒီပေါ်မှာလည်းကတ်တင်းတင်းတုံ့ပြန်သွားဖို့ပိုင်းဖြတ်ထားတယ်လို့ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွန်တမ်ဘိုကဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံဖို့စီစဉ်နေကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်ပိုင်းဆိုင်နိုင်ဖို့လုပ်နေတာကိုစွန့်လွတ်လာအောင်အမြင့်ဆုံးပြရတယ်ပေးသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေပြုခဲ့ကြပါတယ်ခင်ဗျာ
လက်ရှိတရုတ်ဝန်ကြီးချုပ်လီကတ်ဂျင်းကိုဝန်ကြီးချုပ်အဖြစ်ဒီကနေ့တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးတော့ရွေးကောက်တင်မြှောက်လိုက်ပါတယ်အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲလီကတ်ဂျင်းကိုဝန်ကြီးချုပ်အဖြစ်တင်မြှောက်တဲ့ပထမဆုံးသောသမ္မတအမိန့်ကိုသမ္မတသစ်ပြန်လည်ရွေးကောက်ခံထားရတဲ့သမ္မတရှီဂျင်းပင်ကလက်မှတ်ရေးထိုးခဲ့ပါတယ်လီကတ်ချင်းကိုဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာချက်အပြီးမှာတော့တရုတ်ပြည်သူခမဆောင်ကြီးအတွေ့လက်ခုပ်တန်တွေကြားဝန်ကြီးချုပ်နဲ့သမ္မတတို့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်။နောက်မှာတော့ဝန်ကြီးချုပ်အဖြစ်လီကတ်ချင်းကကျန်းသစ္စာကျိန်းဆိုပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံရဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကတိပြုတဲ့အကြောင်းဥပဒေအရပြည့်အပ်ထားတဲ့တာဝန်ကိုကျေပွန်ထမ်းဆောင်မယ့်အကြောင်းနိုင်ငံနဲ့ပြည်သူအပေါ်သစ္စာရှိပြီးတာဝန်ကိုရိုးသားမှုနဲ့ခိုင်ခိုင်မာမာထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ကျော်ဝတ်တိုးတက်ခိုင်မာပြီးဒီမိုကရေစီနီးကြတဲ့ယဉ်ကျေးမှုထွန်းကားပြီးတဟဆာတဖြစ်တဲ့လှပပြီးကြီးမြတ်တဲ့ခေတ်သစ်ဆိုရှယ်လစ်နိုင်ငံတစ်ခုဖြစ်လာရေးပြည်သူတွေရဲ့ကြီးကြပ်မှုနဲ့ဆောင်ရွက်သွားဖို့လက်ခံတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါလိမ့်ခင်ဗျာအခုတော့ဆက်သွယ်မြင်းမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်အရင်ဆုံးရခိုင်အရေးနဲ့ပတ်သက်လို့တင်ပြခြင်းပါတယ်ဒီကနေ့ကျင်းပပြီးစီးသွားတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးဒီအရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကြဖို့ဒေါန်ဆန်းစုကြည်ဘက်ကမြစ်တာရခိုင်ခဲ့တယ်လို့သိရပါတယ်ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအတွင်းမတူကွဲလွန်းတဲ့ယူဆချက်တွေရှိနေပုံရပြီးအာဆီယံအသင်းအနေနဲ့ကတော့ဒီအရေးကိုဖိအားပေးပြီးအပြေထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းအာဆီယံအလှည့်ကြဥက္ကဋ္ဌကပြောသွားပါတယ်အပြည့်စုံကိုတော့ကုသားညွန်ဦးကတင်ပြမှာပါ
ဒီနေ့ကျင်းပခဲ့တဲ့ Australia ASEAN ထိပ်သီးအစည်းအဝေးအတွက်မှာဒေသတွင်းစိုးရိမ်မှုကြီးနေကြတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့တရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းကရိုဂျာရေးကိစ္စကိုလည်းအချင်းယူဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆွတ်ကြီးကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုဒီရေးကိစ္စကိုရှင်းလင်းပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ We discussed the situation in Rakhine State at considerable length today.
ဒီခမင်းရအခြေအနေကိုကျွန်တော်တို့အချိန်တော်ယူပြီးဒီနေ့ဆွေးနွေးခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းအချိန်ယူပြီးပြည့်ပြည့်စုံစုံရှင်းလင်းပြောပြပါတယ်။အစည်းအဝေးကျင်းပနေစဉ်အတွင်းအပြင်မှာတော့ဒီအာဆီယံခေါင်းဆောင်ချုပ်ကိုကန့်ကွက်ဆန္ဒပြမှုတွေရှိရမှာ။ရွန်ဂျာကြီးရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပါတယ်။အစည်းအဝေးတက်ရောက်တဲ့မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကတော့ရွန်ဂျာဒုက္ခသည်ရေးကိစ္စဟာဒေသအတွင်းကိုပါချင်းချောက်လာတာမဟုတ်လို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးတက်တက်မဟုတ်တော့ဘူးလို့ပြောသွားပါတယ်။စီဝေးရဲ့ရာလတ်အဖြစ်ရောအစီဝေးရဲ့ပူရဲထုတ်ပြန်ချက်ဖြစ်တဲ့ဆစ်ဒနီကြီးညာဆက်တမ်းမှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့တစုံတရာကြီးညာပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဒီရခိုင်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေကြားမှာတော့သဘောထားရှိခဲ့ကြပါတယ်။စခိုင်ပြည်နယ်ကလူသားရပ်တည်မှုအကျတဲကြီးကိုဘယ်လိုမျိုးအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာကိုအပြုသဘောချဉ်းကပ်ခဲ့ကြတယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် It's a very complex problem. She
seeks support from ASEAN and other nations to provide help with from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာအကူအညီမှုနဲ့လူဆွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပြစ်ခဖြစ်နေတာရင်းနဲ့ရှေ့ပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားရည်တည်မှုဆန်ရအကြက်တဲဘေးဒုက္ခကြ
လီရှောင်လုံကတော့ရခိုင်ပြည်နာကိုမြန်မာအိမ်ကြီးချင်းအာဆီယံနိုင်ငံတွေအနေနဲ့ဆွေးနွေးပွဲဖြစ်နေကြပြီမဲ့အာဆီယံနိုင်ငံအနေနဲ့အာဆီယံအနေနဲ့ကတော့ဒီပြည်နာရလက်ထွက်လာအောင်လို့ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဩစတြေးလျရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့သတင်းမီဒီယာတွေကိုတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သူ့အနေနဲ့အခုသတင်းလာနေမှာတော့ဩစတြေးလျဝန်ကြီးချုပ်နဲ့တရားတွေ့ဆုံဖို့ရှိနေပြီးတော့ဩစတြေးလျဝန်ကြီးချုပ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စကိုထပ်မံဆွေးနွေးပွဲရရှိပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာဒီအာဆာလက်နက်ကင်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ချိုးဖောက်မှုတွေရှိခဲ့ပြီးဒီစစ်စီရင်နောက်ဆက်တွဲရိုဟင်ဂျာဒုက္ခသည်တင်ကနန်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာနိုင်ငံဘက်ကဒီဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်ခေါ်မယ်လို့ဆိုနေပေမဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးအစီအစဉ်ကတော့လက်တွေ့ဖြစ်နိုင်ချေနည်းနေပါသေးတယ်။ဒီပြည့်တွေပေါ်မှာလူခွင့်ချိုးပေါက်တဲ့တာဝန်ရှိသူတွေကိုရေးယူအပြစ်ပေးဖို့အတွက်နိုင်ငံတကာမှာတိုက်တွန်းမှုတွေနိုင်ငံတကာမှာတိုက်တွန်းမှုတွေရှိနေသလိုအာဆီယံလူမျိုးမြမအိန္ဒိချင်းအများစုကတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးရေးကိုပဲပို့ပြီးတော့ဆောင်ပေးပြောဆိုလုပ်ကိုင်နေကြတာတွေ့ရပါတယ်ခင်ဗျာ
။ကိုသားညို့ပြောပြခဲ့တာပါ။အခုတော့ရင်းစုစီဥပဒေပြင်ဆင်ရေးအခြေအနေတွေကိုပြောပြချင်ပါတယ်။လွတ်လပ်စွာစူဝေးဆန္ဒပြခွင့်ကိုထိန်းချုပ်ကန့်သတ်ထားတဲ့ရင်းစုစီဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပြီးနာမည်သတင်းပတ်ထဲကြရင်တော့ပြည်သူ့လွှတ်တော်မှာဆွေးနွေးမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။ဒီမူရန်းပေါ်တက်ကြွလှုပ်ရှားသူတွေကအပြင်းထန်ဝေဖန်နေကြသလိုလွှတ်တော်တွင်းမှာလည်းကန့်ကွက်မှုတွေရှိနေတာကြောင့်နာမည်ပြည်သူ့လွှတ်တော်မှာဒီကိစ္စဟာအတော်လေးအခြေတင်ဖြစ်မဲ့အနေအထားဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမူရန်းပေါ်ကန့်ကွက်လှုပ်ရှားမှုတွေလည်းရန်ကုန်မြို့မှာဒီကနေ့လုပ်ကြတဲ့အကြောင်းမဆွမွန်စူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ဒီမိုကရေစီစံနှုန်းနဲ့မကန့်ညီပဲနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အခြေခံလူခွင့်ရေးကိုထိပါစေတဲ့ဒီမိုကရေစီနောက်ကျောင်းပြန်စီတယ်လို့ရပ်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကဆန္ဒပြဝေဖန်ကန့်ကွက်နေတဲ့ကြားကပဲအမျိုးသားလွတ်တော်မှအတည်ပြုခဲ့တဲ့ငြိမ်းချမ်းစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူလွတ်တော်မှဆွေးနွေးနိုင်မှုတက်မတော်သားကိုယ်စားလှယ်အယောက်60နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်20ကိုယ်စားလှယ်ပေါင်း80တင်သွင်းမဲ့အဆိုကိုစတင်ဆွေးနွေးခဲ့ကြပြီဖြစ်ပါတယ်မကြခင်ပြည်သူလွတ်တော်မှဆွေးနွေးအတည်ပြုဖို့ရှိတဲ့ငြိမ်းစုစီပြင်ဆင်ချက်ဥပဒေချမ်းနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ကတော့လုံးဝပဲဖြတ်ဖို့ပြင်ဆင်တဲ့ဥပဒေချမ်းနဲ့မှထုတ်ပယ်ပေးဖို့အဆိုတွေကိုပါတင်သွင်းမှုပြင်ဆင်နေကြတယ်လို့ကိုရိုင်းအဆိုတင်သွင်းမှုရှိတဲ့ရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေးတန်းကပြောပြပါတယ
်။နောက်ကလက်မဲကြီးတွေဆိုတဲ့သူတို့အများပြောနေတဲ့လူတွေပါဝင်ပတ်သက်မှုကိုစိုးရင်ပြီးတော့ဒီလူတွေမြောက်ပြီးရင်နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်မယ်နိုင်ငံအစိုးရရဲ့လုံခြုံရေးဆောင်တာတွေပြည့်စုံသွားမယ်အဲ့လိုကြောင့်စိုးရင်ပြီးတော့ဒီဥပဒေကိုပြတ်ထားမယ်လို့ကျွန်တော်တို့ကမြင်တယ်။ရင်းစုစီဥပဒေတက်ဝင်ထုတ်ရှားဖို့ရှိရင်ပြည်သူတွေဝိုင်းရံပြေးဖို့လိုရဲတချေချင်းနဲ့နေသားကျလာပြီးတော့ရွေးချယ်ကောင်းနေနဲ့ချစ်လာဖို့အဲ့ဒီအချိန်ကာလမဆောင်မနေဒီလိုစိုးရင်စိမ့်နဲ့ပြတ်ထားလိမ့်ခြင်းကိုကျွန်တော်တို့ကဒါကောင်းကျိုးတဲ့ဆုကျိုးကိုဖြစ်တယ်။ဒီမိုကရေစီနောက်ပြန်ဆုတ်တယ်။နိုင်ငံသားရေးကိုကန့်သတ်တယ်ဆိုပြီးတော့လူတွေကစိတ်မှမခံစားနိုင်လို့ဒီဥပဒေကောင်းစေရှင်လို့ကျွန်တော်တို့ဌာနဖို့ထုတ်ကြတာလို့မြင်တယ်။ကျွန်တော်တို့လည်းဒီဥပဒေကိုကောင်းစေရှင်လို့ကိုအစိုးရမဟုတ်ဘူး။ဘယ်အစိုးရဖြစ်ဖြစ်ဒီဟာမှာကန်စီရှင်လို့ဟာကိုယ်အဲ့တူလဲဆိုတာနိုင်ငံရေးမှာတော့ရှိတာပေါ့အဲ့ဒါမျိုးဖြစ်စီရှင်နဲ့အမိုင်းကြောင်းကောင်းစီရှင်လို့ဥတွေကောင်းစီရှင်လို့ကျွန်တော်တို့ကလည်းအဲ့ဒါကိုပြင်ဆင်ဖို့ဆွေးနွေးတာဖြစ်ပါလေကြာနော
်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူအတန်းကိုနားထောင်ပေးဖို့ပြည်သူအတန်းလွှတ်တော်အတန်းဆိုတာနဲ့အညီပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးဒီမိုကရေစီစံနဲ့မညီတဲ့ဥပဒေကိုဆန္ဒပြကန့်ကွက်မှုတွေကိုလည်းအလေးထားဖို့လိုတယ်လို့ငြိမ်းစုစီပြင်ဆင်သည့်ဥပဒေချမ်းဖြတ်သိရေးလှုပ်ရှားဆောင်ရွက်နေတဲ့လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ်
ပြည်သူ့လွှတ်တော်မှာလူများလည်းပုံများတယ်လို့နောက်ပြည်သူ့လွှတ်တော်ပေါ်မှာသူတို့အတီးကြိုက်တဲ့ပုံမှာတုံ့ပြန်မှုကလည်းတော်တော်ပြင်းထန်တဲ့အခါကျတော့ပြည်သူ့လွှတ်တော်ကြာရင်တော့အတော်လေးကိုအကျိတ်အင်းနဲ့ဒီပါတီတွင်းမှာဖြစ်စေသူ့ဖွဲ့ရေးတိုင်းမှာဖြစ်စေကော်မတီတွင်းမှာဖြစ်စေတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်တော့အများကြီးဖြစ်နိုင်ချေရှိတယ်ဒါပေမဲ့ရှင်းလင်းထောက်ပြခြင်းနဲ့အခါအားလဲဆိုပြည်သူ့အတန်းလွှတ်တော်အတန်းဖြစ်ရမယ်ဆိုရင်ဒီပြည်သူ့လွှတ်တော်ကထွက်လာတဲ့အတန်းကဘယ်လောက်ထိပြည်သူ့အတန်းကိုချဲဆင်းမလဲအဲ့ပြည်သူ့လွှတ်တော်ကတယောက်ချင်းစီတော့တူးချင်းစီတော့လွှတ်တော်အမတ်တရားလဲဘယ်လောက်များများသူတို့ရဲ့သူတို့ကိုစားပြုတဲ့နေမြေတွေကပြည်သူ့အတန်းထောင်ကြီးပြန်ပြောမ
ပါတယ်ပြည်သူ့လွှတ်တော်မှာလည်းတခြားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တရုံမြန်မြန်နဲ့တမတော်သားကိုယ်စားလှယ်တွေပကဒီအဆိုကိုကန့်ကွက်ပြီးတော့ပြင်ဆင်ကြဥပဒေကြံကိုလုံးဝပဲဖြတ်ပေးဖို့တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဥပဒေသားကပြောပါတယ်ဘောနောဥပဒေကြံတစ်ခုလုံးကိုပယ်ဖြတ်ဖို့နဲ့အထက်မှာလည်းတပိတ်ရှင်းတပိတ်ရှင်းဒီလိုပယ်ဖြတ်ဖို့လက်မကောင်းဘူးအဓိကတော့သူအကြောင်း အဖြေတစ်ခုကတော့ဟိုမှာလွှတ်တော်မှာကျွန်တော်တို့ဆွေးနွေးခွင့်ပေးပါဆိုပြီးတော့ဘယ်အချိန်ပြန်တင်ပေးမလဲဘယ်လိုဆွေးနွေးမလဲဆိုတော့ကျွန်တော်မသိရသေးပါဘူးနော်ဒီလွှတ်တော်မှာတော့ချက်မယ်လို့ထင်ပါတယ်သူတို့ကြည်ရတယ်တက်မတော်တာကိုလည်းရောက်လျှောက်ဆဲကသူတို့က၃လေးစုခွဲပြီးတော့တင်ထားတယ်ဆိုတော့တူရတူရတောက်စုရှင်ပေါ့နော်ဥပဒေတစ်ခုရှင်တူရတွေစုလိုက်ပြီးတော့အဲ့ဒီလို20လောက်ကိုစားဆိုလို့ရှိနေတော့၂ယောက်၃ယောက်လောက်အဲ့လိုကိုစားပြုပြီးတော့ရှင်းနေနိုင်တယ်လို့ကျွန်တော်တို့မှတ်ကြည့်တာပေါ့ဗျာနော်
ဒီဥပဒေကြောင့်တော့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရက်ရွာအေးချမ်းတာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့အဆိုတင်သွင်းခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်မှာဆွေးနွေးနေကြချိန်မှာလည်းရန်ကုန်မှာလူလူအင်အားရာနဲ့ချီပြီးငြိမ်းစုစည်းပြင်ဆင်တဲ့ဥပဒေကြောင့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်လွှတ်တော်ရဲမှာ NND ပါတီကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ကြပြီးအခြေတင်ဆွေးနွေးခဲ့ကြပေမဲ့လို့မတ်လ9ရက်နေ့မှာတော့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်ရှင
်။ကထိုင်ပြည်နယ်တွင်းကနေလူသိမ်းနဲ့ချီထွက်ပြေးရမှုကိုဖြစ်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားပေးကြကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်အပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်္ဂါည VOA တိုင်းရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေမိမိတို့ရဲ့ဖုန်းနံပါတ်ကိုအချိန်မီပေးပို့ကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းစွာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးအပြောင်းအလဲကြီးကြီးမားမားဖြစ်နေပေမဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကြားမကြုံစဘူးကိုယ်တိုင်တွေ့ဆုံဆွေးနွေးမဲ့ကိစ္စကိုတော့အပြောင်းအလဲမရှိဘဲဆက်လက်စီစဉ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့နိုင်ငံသားရေးမူဝါဒကျွမ်းကျင်သူတွေကတော့အထူးသတိထားပြီးကြိုတင်ပြင်ဆင်ဖို့အရေးကြီးကြောင်းထောက်ပြနေပါတယ်။ CIA ထောင်လှမ်းရေးအဖွဲ့ဝင်အရာရှိဟောင်းတူဦးနဲ့ VOA ကိုရီးယားဌာနတို့ဆက်သွယ်မေးမြန်းထားတာကိုတော့ကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။အခုလိုအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားထိပ်သီးဆွေးနွေးပွဲအပေါ်မြောက်ကိုရီးယားဆိုရဘက်ကအတည်ပြုကြေညာချက်မထုတ်သေးပေမဲ့American နိုင်ငံရဲ့ဌာနပြောခွင့်ရမြို့သမီး Heather Newark ကတော့
That is the agreement that Kim Jong-un provided
ဒီသဘောတူထားချက်ကို Kim Jong-un ကတောင်ကိုရီးယားကိုပေးအပ်လိုက်တာလေဒီသဘောတူတဲ့သတင်းကိုပဲကျမတို့စီကပေးပို့လာတာပါဒါကြောင့်ဒီဆွေးနွေးပွဲဖြစ်မယ်လို့ယုံကြည်နားလည်မှုအပြင်နဲ့ကျမတို့ရှေ့ဆက်လှုပ်ဆောင်သွားမှာပါ
သမ္မတ Trump အနေနဲ့မေလကုန်မှာ Kim Jong-un နဲ့တွေ့ဖို့သဘောတူထားပါတယ်ဒါပေမဲ့ American အမြင့်ဆုံးတန်တမန်နိုင်ငံခြားရေးဝန်ကြီးဟောင်း Rex Tillerson မကြာခင်ကပဲအထုတ်ခံလိုက်ရတာကြောင့်အသစ်ဖြစ်လာတဲ့ CIA ထောက်လှမ်းအကြီးအကဲဟောင်း Mike Pompeo အတွက် April လမှာလွှတ်တော်ဘက်ကသူ့တာဝန်အတည်ပြုပြီးဒီဆွေးနွေးပွဲပြင်ဆင်ဖို့ ရသရပတ်အနေငယ်ပဲအချိန်ရပါတယ် CIA မှာအရင်သုံးသပ်သူအဖြစ်တာဝန်ထမ်းခဲ့ပြီးလက်ရှိ American ခြေစိုက် CSIS လို့တကောခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကဆူမီတယ်ရီက
It's going to be very very complicated negotiation
I think ဒါခက်ခဲနဲ့နည်းနည်းညှိနှိုင်းမှုပါကျွန်မထင်ပါတယ်ဒီပြဿနာကိုလေ့လာဖို့အချိန်လိုပါတယ်သမ္မတ Trump အတွက်ဆိုရင်ဒီပြဿနာကိုအများကြီးပို့ပြီးတော့နှံ့နှံ့ဆက်ဆက်ဖြစ်အောင်လို့လေ့လာဖို့လိုပါတယ
်ဒါအပြင် American ရေတပ်ဗိုလ်ချုပ်ကြီး Harry Harris ကလည်းအခုလိုထိပ်သီးဆွေးနွေးပွဲကထူးထူးခြားခြားပထမဆုံးဖြစ်တာမျိုးအထူးသတိထားလို့ဖို့လိုတယ်လို့American ထက်လွတ်တော်လက်နက်ကိုင်တပ်များကော်မတီဂျာနာပွဲမှာပြောခဲ့ပါတယ
် We've never been in a position where the our a president
ကျွန်တော်တို့သမ္မတတယောက်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့တယ်ဆိုတာမျိုးကအရင်ကတခါမှမရှိခဲ့ဘူးပေါ့အဲဒီတော့ဘာဖြစ်လာမလဲဆိုတာကိုခံမှန်းဖို့ခက်ပါတယ်ကျွန်တော်ထင်တာကတော့ဒီဆွေးနွေးပွဲမှာလုံးဝတတိကြီးကြီးထားပြီးလိုအောင်မှာပါ
ဒါပေမဲ့ American နိုင်ငံခြားရေးပြောခွင့်ရ Newark ကတော့ဒီပွဲကသမ္မတ Trump ရဲ့မြောက်ကိုရီးယားပေါ်အခြေယူပြားပေးမှုကြောင့်ဖြစ်လာတာလို့ဆိုပါတယ
် The maximum pressure campaign has brought the Kim
အဆုံးစုံဆုံးထိပြားပေးလုပ်ခဲ့တာကြောင့် Kim Jong Un အစိုးရကိုစပွဲပေါ်ဆွဲတင်လိုက်နိုင်ပါပြီအခုအစ်င်ကတော့ဆွေးနွေးပွဲတွေလုပ်ဖို့အတွက်စပြီးတော့ဆွေးနွေးနိုင်ပြီပေါ့လေ
ဒါပေမဲ့လည်းသုံးသပ်သူတွေဘက်ကတော့ဒီဆွေးနွေးပွဲပြတ်သွားရင် American ဘက်ကစီရေးရပြားပေးဖို့နှိစက်သွားမှာကိုစိုးရိမ်နေကြပါတယ် CSIS အဖွဲ့က Terry ကပဲ
What happens if it doesn't go well? You know,
ဒီဆွေးနွေးပွဲရဲ့အဆင်မပြေရင်ဘာဖြစ်လာမယ်ထင်လဲ။သမ္မတ Trump ကပြန်ပြီးတော့ပြောလိုက်မယ်။ကြည့်ကျွန်တော်ထိတွေ့ဆက်ဆံတဲ့လမ်းကိုကြိုးစားခဲ့တယ်၊ညှိနှိုင်းဖို့ကြိုးပမ်းခဲ့တယ်။ဒါပေမဲ့အလုံးမဖြစ်ခဲ့ဘူး။ဒီတော့အခုနောက်တစ်ဆင့်ကိုတက်ရတော့မယ်လို့ပြောတဲ့အဆင့်ကိုရောက်သွားနိုင်ပါတယ်။
အခုလိုချိန်မှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့ဆွေဒင်နိုင်ငံကိုချက်သာရင်းကသွားခဲ့ပြီးသမ္မတ Trump နဲ့ Kim Jong Un တို့ကြားထိပ်သီးဆွေးနွေးပွဲနေရာသတ်မှတ်နဲ့ရေးဆွေးနွေးနိုင်တယ်လို့ကမန်းချက်တွေထွက်ပေါ်နေပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ် view ရကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့စာလိုက်ကတဆင့်လဲဆက်သွင်းနေပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးပို့နေပါတယ်ခင်ဗျာမကြခင်ည9နာရီမှာတင်ဆက်မဲ့ VOA အစီအစဉ်နေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်မှပေးစာများနဲ့ဒီတွင်သတင်းသုံးသပ်ချက်တွေကိုနားဆင်ရဖို့ကြည့်ပါလေ။အခုတော့သတင်းအကြီးညွတ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။စီးရီးယားနိုင်ငံအဖရင်မြို့လယ်ကိုတူရကီတပ်ဖွဲ့တွေနဲ့မဟာမိတ်စီးရီးယားလက်နက်ကင်တပ်တွေကအပြစ်အဝါထိ ंछ ုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီးလို့တူရကီသမ္မတရစ်စစ်ထီယာအာရဝန်ကပြောဆိုလိုက်ပါတယ်။YPG ကတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့ Afrin မြို့တဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့တဲ့အကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရရဲ့အစောပိုင်းမှာပြောဆိုချက်ကို Reuters သတင်းကဖော်ပြပါတယ်ရုရှားနိုင်ငံမှာတော့သမရရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးရုရှားပြည်သူတွေမဲယုံနေမှာမဲပေးနေကြပါပြီဒီရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရပြီးသမ္မတအဖြစ်နဲ့ဆက်ပြီးရှိသွားဖို့တေချာသလောက်ရှိနေပါတယ်။ရုရှားဆွေရကဗီတိန်တန်တမန်23ဦးနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗီတိန်မျိုးပေါ်မှာရုရှားတရှိဟောင်းအစိတ်ခတ်လှုပ်ကြံခရမှုနဲ့ပတ်သက်ပြီးဗီတိန်နဲ့ရုရှားကြားမနစ်စနေနေ့မှာတင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားတရှိကိုခတ်ခဲ့တဲ့အစိတ်ရဲ့ပြင်းရင်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကမနစ်တုန်းကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုလာပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဆွေးနွေးတန်တမန်နေနဲ့သုံးရကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီထက်ကအချီးနှံတန်တမန်တို့ဟာအမေရိကန်တန်တမန်ဟောင်းနေနဲ့တွေ့ဆုံဖို့အတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့white တဲ့ဇောညက်ဖြစ်ပါတယ် VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီအထိ5 km 0.25 ရူကနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.